Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေရှင်။ Washington မြို့ Rovway American တန်ကနေ2014ခုနှစ် April 22ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2432နဲ့39လို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီ။ဒီမနက်အခင်းအတွက်အစီအစဉ်မှုကကျွန်မခင်မျိုးသက်ပါ
ကျွန်တော်ကတော့ဝင်းမင်ပါကိုရန်နိုင်တဲ့အတူဒီနေ့ထိတ်တန့်ရောက်သတင်းတွေကိုကြီးညာပေးသွားမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ယူကရိန်းဝန်ကြီးချုပ်ကရုရှားသမ္မတဟာဆိုဗီယက်ပြည်ထောင်စုကိုပြန်အသက်သွင်းဖို့ကြိုးစားနေတယ်လို့စွပ်စွဲလိုက်ပါတယ်အီဂျစ်နိုင်ငံမှာတော့ရှီလာသမ္မတရွေးကောက်ပွဲမှာပြိုင်မဲ့သမ္မတလောက်2ဦးပဲရှိနေပါတယ်အာဖဂန်နစ္စတန်သမ္မတရွေးကောက်ပွဲမှာတော့နိုင်ငံခြားရေးဝန်ကြီးဟောင်းကဆက်ပြီးတော့အသာရနေပါတယ်ဒီသတင်းတွေနဲ့အတူအခြားစိတ်ဝင်စားစရာသတင်းတွေကိုချင်းညာပေးသွားမှာပါဒေါက်ခင်မြတ်သက်ရေ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးဝင်းမင်းသတင်းတွေပြီးမှပထမဆုံးတင်ပြပေးမယ်သတင်းဆောင်မကတော့ခရစ်ယာန်တွေရဲ့ Easter ပွဲတော်ကိုမနေ့ကဂျေရုဆလင်မှာကျင်းပခဲ့တဲ့အကြောင်းပါဒါအပြင်မြန်မာနိုင်ငံက88မျိုးဆက်ចောင်းသားတွေရဲ့အနာဂတ်ခီးနဲ့ပတ်သက်ပြီ
းကျွန်တော်တို့ပြည်ပရောက်တွေပဲတုံတောင်းလောက်ကြတာမဟုတ်ဘူးပြည်တွင်းမှာရှိရတဲ့ဒီ88အင်အားစုတွေကိုတိုင်ကတုံတောင်းဖြစ်လာ
ចောင်းသားခေါင်းဆောင်တူဖြစ်တဲ့ဦးမိုးသီးဆံကိုဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာခန္ဓာမှာနားဆင်ကြမှာပါရှင်။ဒီအကြောင်းတွေကိုမပြောပြခင်မှာ April 22ရက်တနင်္လာနေ့ရဲ့နောက်ဆုံးရသတင်းတွေကိုဦးဝင်းမင်းနဲ့ဦးရန်နိုင်တို့ကကြီးညာပေးပါတော့မယ်
။ယူကရိန်းဝန်ကြီးချုပ်ကရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့ခရိုင်းမီးယားဒေသကိုမကြာခင်ကသိမ်းယူခဲ့တာနဲ့အရှေ့ယူကရိန်းကရုရှားလူလာသူတွေစုပူတာကိုအသုံးပြုပြီးဆိုဗီယက်ပြည်ထောင်စုကိုပြန်အသက်သွင်းဖို့ကြိုးစားနေတယ်လို့ဆွဆွဲလိုက်ပါတယ်။ယူကရိန်းဝန်ကြီးချုပ်အာဆန်နီယက်ဆန်ယုတ်ကယူကရိန်းနိုင်ငံဗီဒီယိုအင်တာနက်လင့်ကနေ NBC ရုပ်မြင်သံကြားရဲ့သတင်းတွစ်ဆုံခန်းအစီအစဉ်မှာအခုလိုပြောလိုက်တာပါ။ဝန်ကြီးချုပ်ယက်ဆန်ယုတ်ကမစ္စတာပူတင်ရဲ့နောက်ဆုံးရည်မှန်းချက်ကတော့အခုလိုဆိုဗီယက်ကိုပြန်အသက်သွင်းဖို့လို့သူယုံကြည်တယ်အဲ့ဒါအတွက်အထူးစိုးရိမ်မှုဖြစ်မိတယ်အဲ့ဒါကအခုရာစုနှစ်အတွက်အကြီးမားဆုံးအန္တရာယ်ဖြစ်လာလိမ့်မယ်ဒါကြောင့်အခုလိုထုတ်ပြောတာပါလို့တနင်္ဂနွေနေ့မှာထုတ်လွှင့်တဲ့ဒီအစီအစဉ်မှာပြောလိုက်တာပါဒီမတိုင်ခင်တုန်းကတော့ယူကရိန်းဘက်ကနေ Easter ပွဲတော်အတွက်သဘောတူထားတာကိုချိုးဖောက်ပြီးတိုက်ခိုက်ခဲ့တာကြောင့်လူအသေးချေရှိခဲ့တယ်ဆိုပြီးရုရှားဘက်ကဒေါသထွက်ကာဝေဖန်ရှုတ်ချခဲ့ပါတယ်ဒါပေမဲ့ယူကရိန်းအရာရှိတွေကတော့ဒီတိုက်ခတ်မှုအဖြစ်အပျက်အသေးစိတ်ကိုအသေးချာမသိရသေးဘူးလို့ဆိုပါတယ်ဒါပေမဲ့ Civilians မြို့နာကရုရှားလူလာသူတွေတက်ဆွဲထားတဲ့လုံခြုံရေးကိစ္စမှာဖြစ်ခဲ့တဲ့တိုက်ခတ်မှုထဲမှာတော့လူ2ဦးတေခဲ့ရတယ်လို့ယူကရိန်းအရာရှိတွေကလည်းအတည်ပြုပေးခဲ့ပါတယ
်အီဂျစ်နိုင်ငံမှာရှေ့လကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဝင်အရွေးခံဖို့အမည်စင်းပေးသွင်းရမယ့်နောက်ဆုံးနေ့ဖြစ်တဲ့တနင်္ဂနွေနေ့အထိနောက်ထပ်ဘယ်သူမှစည်ရင်ထပ်မပေးခဲ့တာကြောင့်သမရာလောင်းနှစ်ယောက်ပဲဝင်ရောက်အရွေးခံမှာဖြစ်ပါတယ်။အီဂျစ်စစ်တပ်ရဲ့ဗိုလ်ချုပ်ကြီးဟောင်းအက်ဘ်ဒယ်အယ်စစ်စီဟာလက်ဝဲနိုင်ငံရေးသမားဟမ်ဒင်းဆာဘာဟီနဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။သမရာလောင်းဖြစ်ဝင်ရောက်အရွေးခံဖို့အတွက်ထောက်ခံမှု2000ကျွဲလိုအပ်ပြီးတော့အီဂျစ်စစ်ခေါင်းဆောင်ဟောင်းစစ်စီကသူ့ကိုထောက်ခံတဲ့လက်မှတ်2000လောက်ကိုတင်သွင်းခဲ့ပြီးဆာဘာဟီက3000လောက်တင်သွင်းခဲ့တယ်လို့အီဂျစ်သမရာရွေးကောက်ပွဲကော်မတီဝင်တွေကပြောပါတယ်။သမရာလောင်းဖြစ်ဝင်ရွေးခံမဲ့နောက်ဆုံးအမည်စင်းကိုမေလ2ရက်နေ့မှာထုတ်ပြန်သွားမှာဖြစ်ပြီးရွေးကောက်ပွဲတွေကိုတော့မေလ26ရက်နဲ့29ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအီဂျစ်စစ်ခေါင်းဆောင်ဟောင်းစစ်စီအနိုင်ရမယ်လို့ခန့်မှန်းနေကြပြီးသူ့ကိုအစိုးရပိုင်းမီဒီယာတွေနဲ့ပုဂ္ဂလိကမီဒီယာတွေကလည်းအပြေးအဝထောက်ခံနေကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လမှာဗိုလ်ချုပ်ကြီးစစ်စီရဲ့ဖြုတ်ချတာကိုခံလိုက်ရတဲ့သမရာဟောင်းမော်စီအနိုင်ရခဲ့တဲ့2012ရွေးကောက်ပွဲတုန်းကတော့ဆာဘာဟီယာတတိယနေရာရခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံသမ္မတရွေးကောက်ပွဲမှာအခုချိန်ထိနောက်ဆုံးရတဲ့ရလဒ်တွေအရနိုင်ငံခြားရေးဝန်ကြီးဟောင်းအက်ဘ်ဒူလာအသာစီရနေစေဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲအနိုင်ရသူဖြစ်ကြေညာနိုင်မဲ့မဲ90ရာခိုင်နှုန်းကျော်ရဖို့ကတော့အများကြီးလိုနေပါသေးတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကမဲတစ်ဝက်နီးပါးရေးထွက်ပြီးရလဒ်တွေအရအက်ဘ်ဒူလာအနေနဲ့44ရာခိုင်နှုန်းမဲနဲ့ထိတ်ဆုံးကပြေးနေပြီးသူ့ရဲ့အဓိကပြိုင်ဘက်ဘန်ဒါရေးဝန်ကြီးဟောင်းအာရှစ်ဂန်နီကတော့33ရာခိုင်နှုန်းမဲနဲ့ဒုတိယလိုက်နေပါတယ်။မေလ5ရက်နေ့မှာကျင်းပခဲ့တဲ့ဒီဧပြီလ5ရက်နေ့မှာကျင်းပခဲ့တဲ့ဒီသမ္မတရွေးကောက်ပွဲမှာမဲပေးသူစုစုပေါင်း9တန်းရဲ့ကျန်တဲ့မဲတွေကိုဆက်ပြီးရေးထွက်နေကြပြီးနောက်ဆုံးရလဒ်ကတော့မေလ14ရက်နေ့ကျမှအကြီးညာနိုင်မှာဖြစ်ပါတယ်။လက်ရှိသမ္မတလောင်း10ဦးပြိုင်ဆိုင်ရာမှာ2ဦးကမဲ90ရာခိုင်နှုန်းကျော်အများစုမရရင်တော့ထိတ်ဆုံးရသူ2ဦးအနေနဲ့ဒုတိယအကျော်ဆက်ပြိုင်ကြရမှာဖြစ်ပါတယ်။ အနိုင်ရသူကိုအာဏာလွှဲပြောင်းပေးရမယ်လက်ရှိသမ္မတဟာမစ်ကာဇိုင်ကတော့တတိယအကြိမ်သမ္မတအဖြစ်ဆက်အရွေးမခံဖို့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေကတားမြစ်ထားပါတယ်သမ္မတကာဇိုင်အနေနဲ့2000ခုနှစ်မှာအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်တွေကအဲ့ဒီအချိန်ကတာလီဘန်အစိုးရကိုတိုက်ထုတ်ပေးခဲ့ပြီးကြတဲ့ကအာဖဂန်နစ္စတန်မှာသမ္မတတာဝန်ယူလာခဲ့တာဖြစ်ပါတယ်2009သမ္မတရွေးကောက်ပွဲတုန်းကသမ္မတကာဇိုင်နဲ့ရှင်ပြိုင်ရမှာရှုံးနေခဲ့တဲ့လက်ရှိရှင်ပြိုင်သူအဗ်ဒူလာဟာဒီတစ်ခေါက်ရွေးကောက်ပွဲပထမအကြော့မှာပဲ90ရာခိုင်နှုန်းကျော်နိုင်ဖို့နဲ့မျှော်လင့်ထားတယ်တကယ်လို့မရခဲ့ရင်လည်းဒုတိယအကြော့ဆက်ရှင်ပြိုင်ဖို့ရှိတယ်လို့ဆိုခဲ့ပါတယ်ခင်ဗျာ
ယမန်နိုင်ငံတောင်ပိုင်းတောင်ထူထက်တဲ့ဒေသမှာအယ်ကိုင်ဒါတွေရဲ့လက်ကျင်ခံလို့ယူဆတဲ့နေရာကိုပိတ်မထားပြီးတော့အဝေးထိန်ဒုံးလေရင်တွေနဲ့တိုက်ခိုက်ခဲ့တာမှာနှစ်ရက်အတွင်းစစ်သွေးကြွ30ကျော်တည်ဆုံသွားခဲ့ပါတယ်စစ်သွေးကြွ25ယောက်ထပ်မနဲ့တနင်္ဂနွေနေ့ကတည်ဆုံခဲ့ပြီးစနေနေ့ကတော့စစ်သွေးကြွ10ယောက်နဲ့အရသာ3ယောက်တည်ဆုံခဲ့တယ်လို့ယေမန်လုံခြုံရေးအာဏာပိုင်တွေကပြောပါတယ်ဒီတိုက်ခိုက်မှုကိုဘယ်သူတွေကလှုပ်ဆောင်ခဲ့တာလဲဆိုတာကိုတော့အာဏာပိုင်တွေကမပြောပါဘူးယေမန်နိုင်ငံမှာရှိတဲ့ဒေသခံအယ်ကိုင်ဒါတွေကိုအဝေးထိန်ဒုံးလေရင်နဲ့တိုက်ခိုက်မှုတွေကိုအမေရိကန်နိုင်ငံကပုံမှန်အားဖြင့်လုပ်တာဖြစ်ပါတယ်အဲ့ဒီအယ်ကိုင်ဒါအဖွဲ့ဟာကမ္ဘာမှာလှုပ်ရှားမှုအကောင်ဆုံးလို့အမေရိကန်ကယူဆထားတာပါ။အာရေဗျကျွန်းဆွယ်အယ်ကိုင်ဒါလို့လူသိများတဲ့ယေမန်နိုင်ငံကအယ်ကိုင်ဒါအဖွဲ့ဟာအမေရိကန်တွေကိုပြစ်မှတ်ထားပြီးဘုံခွဲတိုက်ခိုက်မှုတွေအတော်များများလုပ်တဲ့အဖွဲ့လည်းဖြစ်ပါတယ်။အဲ့လိုတိုက်ခိုက်ဖို့ကြံစီတဲ့အထဲမှာဘုံခွဲသမားကသူ့ရဲ့အတွင်းခံပေါင်းမိထဲမှာပောက်ကွဲစေတဲ့အရာဝတ္ထုတွေကိုဖွက်ပြီးတော့အမေရိကန်ကိုသွားတဲ့လေယာဉ်တစ်စင်းကိုဘုံခွဲဖျက်ဆီးဖို့နဲ့အမေရိကန်ကိုသွားတဲ့လေယာဉ်တစ်စင်းပေါ်မှာကွန်ပျူတာပရင်တာမင်ဘူးတွေကြားထဲမှာဖွက်ထားတဲ့စာအိတ်ဘုံးတွေလည်းပါဝင်ခဲ့ပါတယ်ခင်ဗျာ
ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.3 MHz တိုင်းဒိုမီတာ32 kHz 9.25 MHz တိုင်းဒိုမီတာ39 kHz 9.25 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုအမေရိကန်အတန်းကနေတနင်္လာနေ့မနက်ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။ပိုယန်မင်းကြီးဖရန်စစ်ကယူကရိန်းနဲ့ဆီးရီးယားနိုင်ငံတွေမှာငြိမ်းချမ်းရေးသူဆူတောင်းပြလိုက်တယ်လို့အီစတာနေ့ဥဆောင်ကျင်းပပေးရာရောမမြို့ကစိန့်ပီတာဘက်ဆီလီကာဘုရားကျောင်းလက်ကတိတွေကနေအခုလိုပြောလိုက်တာပါ
။ Ti supplichiamo in particolare per la Siria.La amata Siria
Christian ဘာသာဝင်တွေအတွက်ဘာသာရေးအထွတ်မြတ်ဆုံးနေ့ဖြစ်တဲ့ယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့ဒီ Easter နေ့မှာကက်သလစ်ဘာသာဝင်တွေရဲ့ဥဆောင်သူဖြစ်တဲ့ပိုယန်မင်းကြီးကယူကရိန်းနိုင်ငံမှာပဋိပက္ခမှာပါဝင်ပတ်သက်နေသူတွေအားလုံးအတွက်နဲ့ဒီအကြမ်းဖက်မှုတွေကိုတားဆီးနိုင်ရေးကြိုးပမ်းမှုတွေအောင်မြင်စေဖို့ဆုတောင်းပေးလိုက်တယ်လို့ဆိုလိုက်ပါတယ်။ဒါအပြင်ပိုယန်မင်းကြီးကဆီးရီးယားနိုင်ငံမှာလည်းငြိမ်းချမ်းရေးအကြာကြီးစောင့်လာခဲ့ရတဲ့ငြိမ်းချမ်းရဖို့အကြာကြီးစောင့်လာခဲ့ရတာကြောင့်အခုတစ်ခါမှငြိမ်းချမ်းရဖို့မျှော်လင့်တယ်လို့ဆုတောင်းပေးလိုက်ပါတယ်။ပိုယန်မင်းကြီးကဆက်ပြီးနိုင်ဂျီးရီးယားနိုင်ငံကအကြမ်းဖက်လို့ရတဲ့အဆုံးသက်ရင်နဲ့အီရတ်နိုင်ငံအတွင်းတိုက်ခိုက်မှုတွေရဆိုင်သွားဖို့နောက်အစ္စရေးနဲ့ပါလက်စတိုင်းနိုင်ငံတွေကြားငြိမ်းချမ်းဆွေးနွေးပွဲတွေအောင်မြင်နိုင်ရေးအတွက်လည်းဆုတောင်းပေးခဲ့ပါတယ်။ပိုယန်မင်းကြီးရဲ့နှစ်ဆင်ကျင်းပတဲ့ Easter ဝတ်ပြုဆုတောင်းပွဲမှာစိန့်ပီတာယဉ်မြင်ကနေတရားဟောခဲ့ရမှာထောင်ပေါင်းများစွာသောကမ္ဘာတဝန်းက Christian ဘာသာဝင်တွေလာရောက်တရားနာခဲ့ကြပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံကရေငုပ်သမားတွေဟာနင်းမြုပ်နေတဲ့ခီးသည်တင်ကရုတ်သင်္ဘောတွေကိုဝင်ရောက်ပြီးတော့တိုက်ဆုံသူတွေရဲ့အလောင်းတွေကိုရှာဖွေနေကြပြီးတနင်္ဂနွေနေ့ကအထိတိုက်ဆုံသူရေအတွက်ဟာ58ယောက်ရှိသွားပြီဖြစ်ပြီးတော့146ယောက်ကိုတော့ရှာဖွေလို့မရသေးပဲဖြစ်နေပါတယ်။အဲဒီကအများစုဟာထပ်တန်းကျောင်းသားတွေဖြစ်ကြပါတယ်။ရဲသားတွေကကူညီလိုအားပေးတဲ့သူတွေအပါအဝင်ရေငုပ်သမားယာနဲ့ချီပြီးတော့ပြင်းထန်တဲ့ရေစီးကြောင်းတွေနောက်နေတဲ့ရေတွေကိုအန်တုပြီးတော့နင်းမြုပ်နေတဲ့သင်္ဘောတွေကိုဝင်ဖို့ကြိုးပမ်းခဲ့ကြတာပါ။အဲဒီသင်္ဘောဟာတောင်ကိုရီးယားနိုင်ငံအနောက်တောင်ဘက်မှာခီးသည်တင်146ယောက်ကိုတင်ဆောင်ပြီးသွားနေတော့ဗုဒ္ဓနေ့ကနင်းမြုပ်ခဲ့တာလည်းဖြစ်ပါတယ်။ရင်ငုံသမားတွေဟာစနေနေ့နောက်ပိုင်းကတင်ဘောရဲ့ပတင်းပေါက်မန်ကိုခွဲဝင်နိုင်ခဲ့ကြပြီးတော့အဲ့ဒီကနေပထမဆုံးရုပ်အလောင်းတစ်ခုကိုရှာဖွေတွေ့ရှိခဲ့တာဖြစ်တယ်လို့ကန်ကြီးဆောင်တပ်ဖွဲ့ကပြောပါတယ်။တင်ဘောမှာပါသွားတဲ့သူတွေကိုရှာတွေ့နိုင်ဖို့အတွက်အချိန်အတော်ယူရအောင်ပါလို့ဖြစ်တယ်လို့လည်းပြောပါတယ်။ခီးသည်တွေတဲက184ယောက်ပဲအသက်ရှင်ကျန်ပြီးဗုဒ္ဓနေ့ကစပြီးဘသူကိုမှခဲတင်နိုင်ခြင်းမရှိခဲ့ပါဘူး။တင်ဘောရဲ့လမ်းကြောင်းကိုဖော်ပြနေတဲ့အချက်လက်တွေအရတင်ဘောဟာနိုင်ငံအနောက်တောင်ဘက်ကန်ယူတန်ကျွန်းစုတွေကိုသွားနေတော့မှရုတ်တရက်ချိုးကွေးလိုက်တာဖြစ်တယ်လို့ပြသနေပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံမှာတော့ရေမတော်တဆတိုက်ခိုက်မှုဖြစ်ခဲ့ပြီးလူပေါင်းအနည်းဆုံး52ဦးသေဆုံးကနောက်ထပ်18ဦးဒဏ်ရာရသွားခဲ့ပါတယ်။တနင်္လာနေ့မနေ့စောစောပိုင်းပါကစ္စတန်နိုင်ငံတောင်ပိုင်းမှာတနင်္ဂနွေနေ့မနက်စောစောပိုင်းပါကစ္စတန်နိုင်ငံတောင်ပိုင်းမှာခီးသည်တင်ဘတ်စကားတစ်စီးကနောက်တွဲရင်တက်ထားတဲ့လေထွန်းဆက်တစ်စီးကိုနောက်ကနေဝင်တိုက်မိရကနေအခုလိုခလေးငယ်14ဦးနဲ့အမျိုးသမီး73ဦးပါဝင်လူ40ကျော်တေခဲ့ရတာပါပါကစ္စတန်ရဲတွေကဘတ်စကားအနေနဲ့နိုင်ငံမြောက်ပိုင်းပန်နူအဂျီမျိုးမနာမှာမောင်းနေစဉ်အခုလိုထွန်းဆက်ကိုဝင်တိုက်မိခဲ့တာဖြစ်ပြီးတေဆုံးသူစီးရင်ကအခုထက်များလာနိုင်တယ်လို့ဆိုနေပါတယ်ခင်ဗျာ
direct from Washington, the voice of America, VOA.
April 27 ရက်တနင်္လာနေ့နိုင်ငံတကာသတင်းတွေကိုဦးဝင်းမင်းနဲ့ဦးရနိုင်တို့ကကြေညာပေးခဲ့တာပါ။အခုတော့ဆက်သွယ်မြင်မြန်းချက်တွေသတင်းဆောင်မတွေကိုစပြီးတင်ပြပေးပါမယ်။88ကျောင်းသားတွေရဲ့အနာဂတ်နဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းချက်ကိုမတင်ပြခင်ပထမဆုံးမနေ့က Easter ပွဲတော်ကျင်းပခဲ့တာကိုပြောပြပါရစေ။ယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့ထိမ့်မှတ်ဖြစ်တဲ့ Easter ပွဲတော်ကိုကမ္ဘာတဝှမ်းမှာရှိတဲ့ခရိယန်ဘာသာဝင်တွေဆင်နွှဲခဲ့ကြတာပါ။ခရစ်တော်ရှင်ပြန်ထမြောက်တဲ့နေရာဖြစ်တဲ့တမန်ကျမ်းစာထဲမှာဖော်ပြထားတဲ့ Jerusalem မြို့မှာကျင်းပတဲ့အခမ်းအနားကိုရောက်နေတဲ့ VOA သတင်းတောက် Robert Burger သတင်းပေးပို့ထားတာကိုဆက်ပြီးပြောပြပါရစေ။
Heroes and conquer the grave. Jesus conquered.
နေစာထွက်လာတာ ਨੇ ဂျေရုရှလင်က Garden Tomb လို့ခေါ်တဲ့ဂူဘိမှန်ပန်းချံမှာ Easter ပွဲတော်ကိုစတင်ခဲ့ပါတယ်။တမန်ကျမ်းစာထဲမှာဒီနေရာဟာယေရှုခရစ်တော်ကိုမြှုပ်နှံတဲ့နေရာဖြစ်နေဖော်ပြထားတဲ့ဘာသာရေးအထွတ်မြတ်နေရာပါ။ဂူသွင်းရာနေရာမှာမရှိတော့ဘဲပြန်လည်ရှင်တန်လာတဲ့အထိတ်မှန်ရှိကြောက်ထွန်းဗိမာန်ဘက်ကိုမျက်နှာမူပြီးယေရှုခရစ်တော်ရှင်ပြန်ကြောင်းတည်သခြင်းတွေတည်ဆိုပြီးကြေညာလိုက်တာပါ။ကဘာရရက်ကလာကြတဲ့ဖျားဘူးတွေထဲမှာ American ပြည်တော်စု Iowa ပြည်နယ်က J Rexson နဲ့ပါပါတယ်
။ Well, there's nothing really quite like it to celebrate Easter Sunday morning.
Easter တနင်္ဂနွေမနက်ခင်းကိုဒီဂူဗိမာန်ပန်းချံကနေစတင်ရတာဘာနဲ့မှမတူတဲ့ခံစားမှုပါ။ဂူထဲမှာဘာမှမရှိတော့ဖျားသခင်ဟာဒီဆုံးရာကနေရှင်ပြန်ထမြောက်သွားတာမို့သူဟာအမြဲပဲရှင်သန်နေတဲ့သဘောပါ
။နိုင်အနေငယ်ကြားလာတော့ Easter ပွဲတော်လာဖျားဘူးတွေဟာ Holy Sepulchre ကဖျားကြောင်းမှာဆူတောင်းပွဲကိုစတင်ကြပါတယ်။ခရစ်တော်ရှင်ပြန်ထမြောက်တော်မူတဲ့နေရာလို့တက်ဝင်ယုံကြည်ကြတယ်။ရှေးကြောက်ထွန်းဗိမာန်တစ်ဝိုက်မှာထုံးညီထားတဲ့နဒါရိုင်တွေကတင်းရက်နဲ့ပြန့်လွင်နေချိန်မှာပဲပွဲတော်အထူးဝိယုံတွေဝတ်ထားတဲ့ဘုန်းတော်ကြီးတွေတရားဟောဆရာတွေဟာ Easter အတွက်ဝိယုံဆုတောင်းမှုတွေလုပ်နေကြပါတယ်ဒီနှစ်မှာအရှေ့ပိုင်း Orthodox တွေနဲ့အနောက်ပိုင်း Church တွေရဲ့ပြက်ကလေးတွေမှာ Easter ရဲ့သွားပြီးတူနေတာမို့ခါတိုင်းနှစ်တွေနဲ့မတူဘဲဖျားဖူးတွေကပိုးပြီးများနေတာပါ Greek နိုင်ငံကလာတဲ့ Orthodox ဖျားဖူး Andrew Eugemus ကတော့ဖျားသခင်ရဲ့ဝိညာဉ်ရှိနေတာကိုသူခံစားရတယ်လို့ဆိုပါတယ
် Holy Spirit is
ဖျားသခင်ကဒီကနေရာတိုင်းမှာရှိနေပါတယ်သူ့ကိုတက်ဝင်ယုံကြည်သူတွေအခုဒီနေရာကိုရောက်နေကြတာမို့ဒီနေရာအနှံ့မှာသူကရောက်နေတယ်လို့သူ့ကိုလည်းမြင်နိုင်ပါတယ
်ဒီဘာသာရေးထွတ်မြတ်ထားရဂျေရုရှလင်မှာပဲ Easter ပွဲတော်ကျင်းပတဲ့နေရာကငြိမ်းချမ်းနေတယ်လို့မနီမိုးဝေးမှာတော့မွတ်စလင်နဲ့ဂျူးတွေကြားပြဿနာတွေဖြစ်နေကြတာပါကျောက်တုံးတွေမီးရှူးမီးပန်းတွေနဲ့ပစ်ပေါက်နေတဲ့ပါလက်စတိုင်းတွေကိုIsrael ဒီကင်းနှင်းနှင်းရဲတွေက El Aqsa ဘလီဝကျောင်းထဲဝင်ပြီး6လက်နဲ့ဘုံတွေတုံးပြီးလူစုခွဲဖို့ကြိုးစားနေကြတာပါဒီနေရာဟာဂျူးတွေအတွက် Temple Mount လို့သိကြတယ်ဘာသာရေးအထွတ်မြတ်နေရာဖြစ်တယ်လို့ Islam တွေအတွက်လည်းတတိယမြောက်အထွတ်မြတ်ထားရဘလီဝကျောင်းဖြစ်နေပါတယ်ဒီနေရာမှာပြီးခဲ့တဲ့သတင်းပတ်ဂျူးတွေရဲ့ဥပုပ်ထွက်အားလိုက်ရဲ့အတွင်းကလည်းအဒီကင်းတွေဖြစ်ပွားခဲ့တာပါအဲ့ဒီချိန်က Israel နဲ့ Palestine ငြိမ်းချမ်းရေးအတွက်ဆွေးနွေးပွဲတွေလုပ်နေတဲ့အချိန်လည်းဖြစ်ပါတယ်
ရောရှိမြတ်ခင်ဗျာမြန်မာနိုင်ငံမှာမီတာကတိုးမြင့်မှုဝန်ထမ်းလာစာတိုးမြင့်မှုစတဲ့အချိန်တွေအပြင်နှစ်စဉ်သကြံကာလကုန်စည်နှုန်းတက်တာကလည်းအခုအချိန်ထိကြာသွားခြင်းမရှိသေးပါဘူးလက်ရှိအချိန်တွေမှာကုန်စည်နှုန်းတက်တာဟာအနည်းဆုံး25ရာခိုင်နှုန်းအထိရှိနေပါတယ်ဝန်ထမ်းလာစာတိုးတာဟာရေပုံရအဖြစ်ကောင်းတယ်လို့ယူဆနိုင်ပေမဲ့လက်တွေ့မှာအခုလိုကုန်စည်နှုန်းတွေလိုက်တက်တဲ့အတွက်အောက်ခြေလူတန်းစားတွေအမြဲတမ်းအခက်အခဲနဲ့ရင်ဆိုင်ရလေရှိတာကြောင့်ဒီတန်တရာကလွတ်အောင်ဘလို့လှုပ်ဆောင်တင်ပါတယ်ဆိုတော့သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြအောင်ပါဆွေးနွေးလို့တဲ့သောရရှင်ကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0239238555လေးဖြစ်ပြီး fax နံပါတ်က0239238555ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာတိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါလေ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ဒေါက်တာရှင်တွေအင်္ဂါဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဖို့ထပ်ပြီးဖိတ်ခေါ်ပါရစေရှင်။အခုတော့မြန်မာဒီမိုကရေစီရေးရာကဏ္ဍကိုတင်ဆက်ပေးပါရမယ်။ဒီတစ်ပတ်တော့ 88 မျိုးဆက်ចောင်းသားတွေရဲ့အနာဂတ်နိုင်ငံရေးအကြောင်းចောင်းသားကောင်းဆောင်တူဖြစ်တဲ့ဦးမိုးသီးဆံကို VOA Editor ဦးသားညွန့်ဦးကတွေ့ဆုံမေးမြန်းထားပါတယ်နားဆင်နေပါပြီ
မြန်မာနိုင်ငံမှာသမရဦးသိန်းစိန်ရဲ့၃နှစ်တာတည်တံ့ကာလအတွင်းနိုင်ငံရေးအတိုက်အခံတွေအပေါ်ဂရုတချို့မပြေဝနိုင်သေးဘူးလို့ပြည်ပရောက်88ခေါင်းဆောင်ဟောင်းတူဖြစ်တဲ့ဦးမိုးသီးဆံကပြောပါတယ်ရန်ကုန်မြို့မှာ VOA Editor ဦးသားညွန့်ဦးကတွေ့ဆုံမေးမြန်းထားတာ
ပါအခုကုမှုသီးဆံတို့ဒီပြည်တွင်းပြောင်းလာဆိုကနှစ်နှစ်လောက်ရှိပြီထင်တယ်ဟာပြီးအဝင်ထွက်လောက်တာပေါ့နော
်ဟုတ်ကဲ့
ငွေတော့သမရကအခုကသူအစိုးရဖွဲ့နေတာ၃နှစ်ကာလတည်းရောက်လာပါပြီအဲ့တော့ဒီကာလအတွင်းမှာသူတို့အနေနဲ့ဒီပြည်ပရောက်နေတဲ့ဒီမိုစီအင်အားစုတွေသူဖိတ်ခေါ်တယ်နိုင်ငံရေးလုပ်ငန်းစဉ်မှာပြည်ဝပါဝင်ပတ်သက်ခွင့်ပေးပါတယ်ဆိုတာကိုအထက်ထပ်ပြောထားတယ်အဲ့တော့ကုမှုသီးဆံတို့အခုရောက်လာတာတကယ်ပဲသမရကပြောသလိုပဲနိုင်ငံရေးမှာပြည်ဝပေါ့ပူးပေါင်းဆောင်ရွက်ခင်ရရဲ့လား
အော်အဲ့ဒီသူပြောတဲ့စကားတဝက်တော့မှန်တယ်ဗျာတဝက်ကမမှန်သေးဘူးပေါ့နော်တဝက်မှန်တယ်ဆိုတော့ကျွန်တော်တို့ပြန်လာခွင့်ရှိတယ်ကျွန်တော်စီဝေးတော်များတက်ခွင့်ရှိပါတယ်ကျွန်တော်တို့ရဲဘော်တွေလုပ်တဲ့စီဝေးပေါ့နော်ကျွန်တော်မြင်နေတဲ့အမြင်တွေလည်းကျွန်တော်ပြောနေပါတယ်သတင်းစာတွေမှာဖတ်ရမှာပေါ့နော်အဲ့ဒီလိုပြောဖို့အတွက်လည်းကျွန်တော်ကဘာလို့မှအနောက်ရှက်မရှိပါဘူးအဲ့ဒါလည်းဒါဒီလိုလွတ်လပ်စွာပြောခွင့်လည်းရှိတယ်ဒါပေမဲ့ပြဿနာကျွန်တော်တို့ဒီနိုင်ငံရေးလှုပ်ဖို့အတွက်ပေါ့နော်အတွက်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့လိုအပ်နေတဲ့နိုင်ငံသားပြန်လျှောက်ထားတဲ့ဟာတွေကအခုတည်းကချမလာဘူးပေါ့နော်ချမလာဘူးဘယ်တော့ချလာမှန်းလည်းမသိဘူးပေါ့အဲ့လိုဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ပြင်ဆင်ရမယ့်ဟာတွေနိုင်ငံရေးအသင်ပင်အတွက်ဟဲ့လားလူမှုရေးအသင်ပင်တွေအတွက်ပြင်ဆင်ရမယ့်ဟာတွေအတွက်ကိုကျွန်တော်ပြင်ဆင်ခွင့်အပြည့်အဝမရဘူးဥပမာပြောမယ်ဆိုရင်ဥမာကိုအောင်သူငယ်ကောင်းသူငယ်တို့ဆိုတော့ဗဟုအဖွဲ့ကကိုဝင်းမင်းတို့အစိုးရကိုဒီလိုပြန်လာခွင့်2010မတိုင်မီတည်းကသူတို့ကူညီခဲ့တယ်ကျွန်တော်အဖွဲ့မှာဒီလိုခါလုပ်ခဲ့ပါတယ်တရားကအတွင်းမှုလုပ်ခဲ့ပါတယ်သူတို့ပြန်သွားတယ်ပြန်သွားပြီးတော့ဒီတတ်နိုင်သမျှသူတို့ကူညီပေးကြတယ်ဆိုတာဖွင့်သူတို့ဆိုတာလည်းခိုင်းတာတွေအများကြီးရှိပါတယ်အဲသူသဖြင့်ဒီလိုတင်နန်းပိုင်းနေပေါ့နော်ဗဟုဖွဲ့အဲ့တော့အဲ့ဒီမှာမှဆိုရင်သူတို့ဆိုနိုင်ငံသားပြန်ချမပေးသေးဘူးသူတို့ဆိုနိုင်ငံသားဘယ်နိုင်ငံသားမှလည်းသူတို့မခံယူခဲ့ဘူးအဲသူတို့ travel document တွေသူတို့ကင်ပြီးတော့ရှောက်သွားခဲ့ရတယ်အဲ့တော့ကိုတိုင်းပြည်ပြန်ပွင့်လင်းလာပြီဆိုတော့သူတို့ပြန်လာတယ်ပြန်ကူတယ်မပွင့်ခင်ပေါ့2010မတိုင်မီတည်းကဆိုတော့နှစ်နှစ်သုံးနှစ်လောက်ထဲကသူတို့ကူညီခဲ့ပါတယ်အဲ့လိုကူညီခဲ့တဲ့လူတွေတော့မှခုနိုင်ငံသားပြန်မချပေးဘူးတချို့ကြတော့ပြန်ချပေးတာရှိတယ်တချို့ကြတော့လည်းရသွားတဲ့လူတွေကရသွားတယ်ဆိုတော့အဲ့တော့ပြန်လာတဲ့လူတွေတော့လည်းမှအစိုးရက divide and rule ပေါ့ဗျာခွဲပြီးတော့အဲလုံနေသလိုဖြစ်နေတာပေါ့နော
်ဟုတ်ကဲ့လွတ်လပ်စွာသွားလာခွင့်နဲ့ပတ်သက်လို့ဘယ်လိုရှိပါလဲ
လွတ်လပ်စွာသွားလာခွင့်တော့သွားလို့ရပါတယ်ကျွန်တော်သွားပါတယ်တနိုင်ငံလုံးနှိပါတော်တော်များများပေါ့နော
်ဟုတ်ကဲ့ခုနနိုင်ငံသားခွင့်ရေးကိစ္စပါကျွန်တော်ကနိုင်ငံသားခွင့်ရေးလို့ဘာကြောင့်ပြောရလဲဆိုတော့ခုနနိုင်ငံရေးမှာပါအောင်ပတ်သက်ခွင့်ပေါ့မှာရွေးကောက်ပွဲဥပဒေမှာဆိုလို့ရှိရင်ပြည်တွင်းပြည်မြန်မာနိုင်ငံတည်းမှာ10နှစ်တက်တန်းရှိတဲ့လူမှအ
ေးပေါ့အဲ့ဒါလည်းအကန့်အသတ်ကိစ္စပေါ့
အဲ့ကန့်အသတ်ပေါ့အဲ့ကန့်အသတ်ဘလူးများကြတော့
အဲ့ဒီအခြေခံဥပဒေမှာအဲ့ဒီဘိုင်းတွေကလည်းပြင်မပေးသေးဘူးပေါ့နော်အခြေခံဥပဒေကပြင်မပေးတဲ့အတွက်နံပါတ်1ကျောင်းနိုင်ငံသားကတ်တွေလည်းမရသေးဘူးနံပါတ်2ရလာပြီဆိုရင်တော့ကျွန်တော် 2015 ရွေးကောက်ပွဲဝင်ကျင်တယ်အဲ့ဒါဆိုဒီဥပဒေကကျွန်တော်ရွေးကောက်ပွဲဝင်လို့မရအဲ့ဒါဆိုကျွန်တော်တို့နဲ့တူပါနိုင်ငံသားရောက်ရတဲ့ဒီဒီရဲဘော်တွေပညာရှင်တွေရှိတယ်ဟိုကျိုးဒီတိုင်းပြည်အတွက်ပြန်ပြီးပြန်လည်တိဆောက်ရေးလုပ်ပေးခြင်းတဲ့ရဲဘော်တွေရှိတယ်ကျွန်တော်တို့အနေနဲ့ကဒီ constitution ရအခြေခံဥပဒေအရဆိုတို့ဝင်ပြီးတော့ယူကောက်ပေါ်ဝင်လို့မရအောင်ဖြစ်တယ
်ဟုတ်ကဲ့အဲ့ဒါလေး
အဲ့ဒါလည်းပြင်ပေးဖို့လိုတာပေါ့
နောက်ချက်ကတော့ဝေဖန်မှုပေါ့အစိုးရကဝေဖန်ပြောကြအောင်အရင်ကတော့တောက်လျှောက်ပြီးပါဒီမိုစီဖွဲ့စည်းတွေကတကယ်ကိုပြင်းပြထန်ထန်ဒ
ီ
အစိုးရကိုပြောလာခဲ့လို့ရောပြည်တွင်းမှာပြန်ရောက်လို့ရောအဲ့လောက်ထိပြောရေးဆိုခွင့်ရှိရလားဒါမှမဟုတ်ကိုယ့်အကူပဲတုံတောင်းပြန်လို့ကြလား
အများစုကတော့ပြောရေးဆိုခွင့်တော့ရှိပါတယ်အများစုကကိုယ့်အကူပြန်တုံတောင်းလို့ကြတယ်လူကပိုများတယ်ကျွန်တော်တို့ကတော့ပြောတဲ့နေဟာတော့ပြောနေပါတယ်ဆိုတော့အလုပ်တုံးတောင်းလို့ရတယ်ဆိုတော့ကလူပြင်းပြထန်ထန်ပြောလိုက်နောက်တစ်ခေါက်လာရင်ငါ့ကိုဗီဇာများညင်မလားပေါ့အဲ့တော့ဗီဇာမပေးတော့ဘူးဆိုတာမျိုးအဲ့တော့ဗီဇာတော့ပေးမယ်တော့ဒီအစိုးရအနေနဲ့တော့ဒီကြံ့ရွယ်ထားတယ်ပေါ့နော်ပြောနေတယ်သို့တော့တချို့ဘိုင်းမှာဒီ administration ပေါ့အုပ်ချုပ်ရေးဘိုင်းတန်ယုံတွေဘိုင်းမှာ bureaucracy တွေရှိတယ်အဓိကပြည်ထရေးရဲ့တာဝန်ရှိတာပြီးတော့ကျွန်တော်တို့ဒီ immigration ရဲ့အဲ့ဒီနှစ်ခုကြားထဲမှာတယောက်နဲ့တယောက်ဘောလီဘောလေးတွေပုံနေကြတဲ့ခါကျတော့သေးသေးချာချာမြန်မြန်ထက်ထက်လုံမပေးနိုင်လည်းရှိတယ်ဟိုမှာဂျပန်ကမြန်မာတော်တော်များများဒုက္ခရောက်နေတယ
်ကုမှုသီးဆိုလို့ဆိုအခုဆိုတနှစ်ကျော်လောက်မြန်မာနိုင်ငံထဲမှာလာပြီးတော့နိုင်ငံရေးပြန်လုပ်နေတယ်အဲ့တော့နိုင်ငံရေးရကိုထက်ထက်ဝင်ဝင်လုပ်နိုင်ခွင့်ရှိလားဥပမာဆိုဆန္ဒပြတဲ့ကိစ္စမျိုးတွေမှာပါဝင်ပတ်သက်တာဘောမှာကန့်သက်ခံရတာမျိုးတွေပဲတိုင်းပြီးတော့ကြုံရလား
အခုကျွန်တော်ကိုနဲ့ကိုကဟိုဟာဘောဟိုဘက်လည်းမဟုတ်ဒီဘက်လည်းမဟုတ်ဖြစ်နေသေးတယ်လေအဲ့တော့ကိုကကိုလည်းထိမ့်သိမ့်နေရတဲ့အပိုင်းတွေလည်းရှိတယ်ဆန္ဒပြဖို့ကျွန်တော်တော့ပေါ့ပူပေါင်းမယ်ဆိုလည်းပူပေါင်းလို့ရတယ်သို့တော့ကျွန်တော်အဲ့လိုတော့ပူပေါင်းလိုက်ရရဖြင့်ကျွန်တော်အခုလျှောက်ထားတဲ့နိုင်ငံသားမှာပြန်လျှောက်လာမှုမှာသူကစောင့်ကြည့်နေတယ်လို့ဖြစ်နေလေကျွန်တော်အချိန်ကဥပဒေအရပြန်လာတဲ့ဒီအစိုးရဆုံးဖြတ်ချက်နဲ့ပေးတာမဟုတ်ဘူးကျွန်တော်ရဲ့နေမှုထိုင်မှုကိုစောင့်ကြည့်နေတယ်လို့ဖြစ်နေဒါအစိုးရရဲ့62ကနေခဏအထိအဆက်ဆက်မှားယွင်းခဲ့တဲ့ policy ဖြစ်နေတာပေါ့ ကျွန်တော်ရဲ့နေမှုထိုင်မှုကကျွန်တော်ဘယ်လောက်ထိဟလာကိုအပရိတ်လုပ်လဲမလုပ်လဲအဲ့လိုမျိုးတွေပေါ့ဆိုတော့အဲ့ဒါလို့ဆိုလို့ရှိရင်ဒါကတကယ်ပြောင်းလဲမှုကြီးဆိုတာပြောရခက်တာပေါ့
ကိုမိုးသီးစင်တို့အခုဗမာပြည်ရောက်တဲ့တစ်နှစ်ကျော်ပြီဒီမတိုင်ခင်ကဘလူးညှော်လင့်ထားပြီးတော့ဗမာပြည်ရောက်ပြောင်းခဲ့တာလေအဲ့ညှော်လင့်ချက်အတိုင်းကအခုဖြစ်ရလား
အဲ့ဒီတိုင်းပါမဖြစ်သေးဘူးပေါ့ဘရမညှော်လင့်ချက်ကျွန်တော်ဆွေးနွေးချက်တွေမှာပြန်လာပါနိုင်ငံရေးလုပ်ပါပြီးတော့ကျွန်တော်တို့နိုင်ငံသားခွင့်ပြန်လျှောက်မယ်ဆိုရင်ပြေးပါမယ်ဒီဘက်ကနိုင်ငံသားလျှောက်ထားမှုလည်းမဆွန့်လွတ်ပါနဲ့ဦးပြီးတော့ဒီဘက်ကတေချာပေါ့ရပြီဆိုမှဟိုဘက်ဆွန့်လွတ်ပါဆိုပြီးတော့ gentleman agreement တွေပေါ့နော်ပြီးတော့တွေ့ကျင်တဲ့လူနဲ့တွေ့ပါဟဲ့လားဒီကိုယူဆချက်တွေထုတ်ဖော်ပြောနိုင်ပါတယ်ပေါ့အဲ့ဒီဘိုင်းနေမှာတော့ရတယ်သို့တော့မရသေးတာနိုင်ငံသားဖြစ်မှုတွေမှာမရသေးဘူးပေါ့နော်ဆိုတော့ဒါတွေကိုလည်းမြန်မြန်ထက်ထက်ချမှတ်ပြေးစေချင်တယ်အဲ့ဒါဆိုရင်ကျွန်တော်တို့ကလည်းတရားအဖြစ်ကျွန်တော်ပါတီထူထောင်ဖို့လိုတယ်အဲ့တော့အခုကျွန်တော်မထောင်နိုင်သေးဘူးဖြစ်နေတယ်ပြီးတော့ကျွန်တော်ဒီနိုင်ငံရေးပါတီအတွက်စီယုံရေးတွေကျွန်တော်ဆလောရတော့မယ်2015အတွက်ကျွန်တော်ရွေးကောက်ပွဲဝင်ခြင်းနဲ့တော့တိုင်းပြည်အတွက်ပြုပြင်ပြောင်းလဲရမယ်စီးပွားရေးလူမှုရေးနိုင်ငံရေး policy တွေကျွန်တော်တို့ပြောခြင်းနဲ့အဲ့တော့ကျွန်တော်ရွေးကောက်ပွဲဝင်ရမယ်ဒီကိုယ့်ရဲ့ constituency တွေနဲ့မြေတွေနဲ့ထိတွေ့ရမယ် data ဖွံ့ဖြိုးရေးတွေသူတို့ပြည်သူလူထုရဲ့နှနာချက်တွေကျွန်တော်တို့ပြောရမယ်အဲ့လိုပြောခြင်းနဲ့ဆန္ဒရေးလည်းကျွန်တော်မှအပြည့်အဝရှိတယ်
အဲ့တော့အဲ့လိုကိုမိုးသီးဆန္ဒရှိတဲ့နိုင်ငံရေးဆက်လုပ်ဖို့ကိစ္စကိုအခုလိုဖြစ်နေတဲ့အခြေအနေကိုစောက်ဝင်ဂါဇာကအာဏာပိုင်နေနဲ့ရောထပ်ပြီးတော့ဆွေးနွေးညှိနှိုင်းတာ
ဒီကြားထဲမှာကျွန်တော်တို့တော့ထပ်ဆွေးနွေးပါမယ်ဆွေးနွေးတဲ့အခါမှာလည်းအရင်ကတော့ကျွန်တော်တို့တွေ့ခဲ့တာတွေရှိပါတယ်တဆန်ကလူကြီးတွေနဲ့ okay လုပ်ပေးပါမယ်လို့သူပြောကြပါတယ်ဒါပေမဲ့ခွင့်ပြုတော့ဖြစ်မလာသေးဘူးပေါ့
နောက်တစ်ပိုင်းကတော့ဒီပြည်တွင်းမှာငကူရှိပြီးသားအဖွဲ့အစည်းတွေပါကုမ္ပဏီဆိုလို့ရှိရင်88ကအထင်ကြီးကောင်းဆောင်တူပါပဲဒီမှာပြည်တွင်းမှာလည်း88အဖွဲ့အစည်းတွေရှိတယ်တခြားနိုင်ငံရေးပါတီတွေရှိတယ်ဖွဲ့စည်းတွေရှိတယ်ပြည်တွင်းကအဖွဲ့အစည်းတွေကကုမ္ပဏီဆိုဝင်ကားစားမှာနွေထွေးမရှိဘူးဆိုတဲ့ဝေဖန်ချက်တွေအများကြီးရှိပါတယ်နောက်ပိုင်းမှာအခြေအနေလို့ရှိပါတ
ယ်နောက်ပိုင်းမှာတိုးတက်မှုတွေတော့ရှိပါတယ်ကျွန်တော်ဒါပထမပိုင်းတော့ဒါဖြစ်လေဖြစ်တာရှိတဲ့သဘောပေါ့ဗျာကျွန်တော်တို့ဝေးကွာနေတာကြာလာတဲ့အခါကျတော့တော်တော်အေးဆက်တဲ့အပိုင်းနေပေါ့နော်။တော့သူတို့ကိုတိုက်ကလည်းထောင်နေတယ်ကြာနေကြတဲ့အခါကျတော့ကျွန်တော်တို့ပတိဘက်ကဘာလုပ်တယ်ဆိုတဲ့ information တွေမရအောင်လေ။ဆိုတော့ထောင်ကြတာလည်းနှစ်ပေါင်းအများကြီးကြာနေတာ哦။ဆိုတော့လွတ်လာတဲ့နောက်ပိုင်းမှာတော့သူတို့ဒီအချက်လက်တွေကိုပြန်စဉ်းစားနိုင်မယ်၊သုံးသပ်နိုင်မယ်လို့တော့ကျွန်တော်ယူဆတယ်။ကျွန်တော်အနေနဲ့ကတော့ဒီမှာရှိနေတဲ့ပြည်တွင်းအင်အားစုတွေအကုန်လုံးကိုဟလာပြန်ပြီးတော့ထိတွေ့ဖို့ဆက်ဆံဖို့ပူးပေါင်းလုပ်ဖို့ကတော့အများလန်းဆန္ဒရှိပါတယ်
။ခုလက်ရှိတို့သွားလုပ်နေကြတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေလူမှုရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ကုမှုစီဆောင်မျိုးလို့ရှိပါလား
။ကျွန်တော်အမြင်ကတော့တို့ဒီထက်ပို့ပြီးတော့နိုင်ငံရေးရတက်တက်ကြွကြွလုပ်ဖို့လိုတယ်။ပြောဖို့လိုတယ်။ကျွန်တော်တို့ပြည်ပရောက်တွေကြီးပဲတုံတောင်းလုပ်ကြတာမဟုတ်ဘူး။ပြည်တွင်းမှာရှိနေတဲ့ဒီ88အင်အားစုတွေကိုယ်တိုင်ကတုံတောင်းဖြစ်လာတယ်ကျွန်တော်မြင်တယ်လေ။အခုဖြစ်နေတဲ့ဗမာပြည်မှာဟာလေသိန်းတဲ့ကိစ္စ၊မြေသိန်းတဲ့အခြေခံဥပဒေပြောင်းလဲမှုကိစ္စတွေအဲ့ဒီအချိန်ပေါ်မှာကျွန်တော်တို့အားလုံးအခုလောလောဆယ်အာဏာမရဘူးအဲ့တော့ကျွန်တော်တို့က opposition ဖြစ်တယ်အတိုက်ခံပြန်အဲ့တိုက်ခံဖြစ်နေတဲ့အတွက်ကျွန်တော်တို့ကပြောစရာရှိတာပြောရမှာပဲလေဒါအာဏာဆရာလည်းမလို့ဘူးဒါနိုင်ငံရေးကဟိုဒီပြည်သူလူထုကနေပြီးတော့ voice တွေကျွန်တော်ထုတ်ပြရတယ်ကျွန်တော်တို့တောင်းပဲအဲ့အတွက်အာဏာဆရာမလို့ဘူးနိုင်ငံမှာအာဏာလို့မရဘူးဘာလို့ပြည်သူကိုတစ္ဆာဖောက်လို့ဖြစ်မယ်ကျွန်တော်တို့ကဒီအပြက်ကိုပြောနေကြတာမဟုတ်ဘူးတိုင်းပြည်ကောင်းစေကျွန်တော်ပြောနေတာကျွန်တော်လည်းလက်နက်ကင်ပြီးတိုက်နေကြတာမဟုတ်ဘူးဒါပေမဲ့ကျွန်တော်တို့ဗဇက်နဲ့တော့ပြောရတော့ဒါဒီမိုကရေစီနိုင်ငံရဲ့ကျင့်စဉ်တစ်ခုပဲဥပမာကျွန်တော်တို့အမေရိကန်ကွန်ဂရက်ကိုပဲကြည်ကြည်ဗြိတိရှ်ပါလီမန်ပဲကြည်ကြည်ထိုင်းလွှတ်တော်တွေပဲကြည်ကြည်အစိုးရအဖွဲ့တွေလုံရက်တွေကို opposition ကပြောဖို့ပြောရမှာအခု even ဒေါန်ဆန်းစုကြည်ပဲကြည်ပါဆိုအခုလွှတ်တော်တွေမှာသွားထိုင်းနေတဲ့ခါမှာသူပြောပြင်ဆိုခွင့်တွေကိုရှင့်ကျိန်နေရတဲ့ပုံစံပေါ်နေရတယ်လေဆိုတော့အစိုးရအနေနဲ့ကအဲ့ဒီ behavior ပေါ့ဗျာအမှုချင်းကိုပြောင်းဖို့လိုတယ်ခွင့်ရေးပေးဖို့လိုတယ်ကျွန်တော်တို့ဆိုတော့ပြောရေးဆိုခွင့်ဆိုအဲ့ဒါကိုပြောတာအဲ့လိုပြောတာလေးကပြင်းထန်သွားမယ်တော်ရလေးကပို့ပြီးမှန်တယ်သူတို့ကအဲ့ဒါကို feeling ဖြစ်နေသွင်းလိုက်တယ်နဲ့နာတယ်ဟလာခံစားချက်ဖြစ်တယ်ဖြစ်ပြီးတော့ခါကြရင်ကျွန်တော် cooperate မလုပ်ပူပေါင်းဆောင်ရွက်မှုမလုပ်တာဟလာနော်ဒီလိုအကန့်အသတ်တွေဖြစ်လာတာတွေတော့လူတွေကဘယ်လိုဖြစ်လဲဆိုတော့ပြောရတာကိုမြင်တော်များလဲကျွန်တော်တို့မပြောဘဲနေတယ်အဲ့လိုမပြောဘဲနေအစိုးရကိုပို့ပြီးတော့ဟိုလမ်းမကိုတွန်းပို့နေလို့ဖြစ်နေတာပေါ့
နောက်ချက်ကတော့ဒီ88အင်အားစုနဲ့ပတ်သက်လို့ပါတဲမှာခုနကကုမှုသီးစုံကမှနိုင်ငံရေးလုပ်မယ်လွတ်တော်လဲဝင်မယ်ပြပြကပြောဆိုတာရှိတယ်ဒါပေမဲ့88ဖွဲ့စည်းကတူးစားနှစ်ဦးစားလောက်ပဲနိုင်ငံရေးဆက်လုပ်မယ်ကျွန်တော်ကတော့လူမျိုးရေးလုပ်ငန်းတွေလုပ်မယ်ဆိုတဲ့သဘောမျိုးဟိုဝင်သွားနေတာရှိတယ်အဲ့တော့သူတို့ဘက်ကလည်းဝေဖန်လာနိုင်တာကပြပလာတဲ့အင်အားစုတွေကအစိုးရအခုလုပ်နေတာကိုအရန်အယုံလဲလုံးနဲ့ယုံနာမြန်လုံးနဲ့ဆိုတဲ့အမြင်မျိုးတွေရှိကောင်းရှိနိုင်ပါလေအဲ့ဒီပုံမှာကိုမသိဆို
ကျွန်တော်တို့ကယုံနာမယုံနဲ့ဆိုတာတဲ့တကူလုတ်တဲ့တဲ့ဟာတွေကိုလုတ်ဖို့ပါပဲလေဆိုတော့သူတို့လည်းလုတ်တဲ့တဲ့ဟာတွေလုတ်စေချင်တယ်ဟိုကပုံမှန်လေးပြောရအောင်ဆိုတော့အခုလာမယ့်2015အတွက်ကျွန်တော်တို့ပြင်ဖို့လုပ်တယ်အနည်းဆုံးလူ50လောက်ကျွန်တော်တို့ဘက်ကစစ်စစ်အင်အားဆိုတာအနည်းဆုံး50ရာနေအထက်ပေါ့ကျွန်တော်တို့ရွေးကောက်ပွဲဝင်ဖို့လိုတယ်အမတ်တွေဖြစ်နေပေါ့အဲ့ဒီအတွက်အခုဆိုရင်ပြောရဆိုတနှစ်ကျော်ကျော်ပဲကြာတော့တယ်အဲ့မှာကျွန်တော်တို့ကိုယ့်ရဲ့မဲဆန္ဒနဲ့ကိုသတ်မှတ်မယ်အဲ့ဒီမှာကိုစစီယုံရေးတွေလုပ်ရအောင်စီယုံရေးဆိုတာပြည်သူလူထုရဲ့ဘာတွေနဲ့နားတွေဘာတွေလိုချင်လဲဆိုတော့ကျွန်တော်တို့သူတေသနာလုပ်အောင်ကိုပြည်ကို ကိုကရတ္တီရမယ်မဲဆန္ဒနည်းမြေအတွက်ပြည်သူလူထုလောက်ရအောင်မယ်လေဒါအခုကျွန်တော်ဒီမိုကရက်တစ်ရီဖောင်းဖြစ်နေတဲ့အခါမှာဒီနေ့ကာလပေးထားတဲ့အခြေအနေကကျွန်တော်လုံးရမယ်ဟာတာပဲအဲ့တော့အဲ့လိုဟာမျိုးတွေစလုပ်ဖို့အတွက်အခုကျွန်တော်လိုက်တွေ့တယ်88မျိုးဆက်တွေတွေ့တဲ့အခါကျတော့သူတို့ကိုကျွန်တော်အမတ်တွေဖြစ်စေချင်တယ်တချို့နော်ဥပမာနိုင်ငံရေးပါတီဘာဖြစ်လို့ကျွန်တော်တို့ရဲ့တာဝန်မပြီးသေးတဲ့တာဝန်အဲ့အတွက်တချို့ကနိုင်ငံရေးအမတ်တခုလောက်ရတဲ့အခါမှာပုဂ္ဂိုလ်ရေးကျွန်တော်တို့ဆွန့်လွှတ်မှုတွေတချို့ကျွန်တော်လုပ်ရမယ်ထပ်ပြီးတော့ပေါ့ကျွန်တော်တို့ရဲ့ပုဂ္ဂိုလ်လိုလတ်မှုတွေဆုံးရှုံးနိုင်ပါတယ်အဲ့တော့အဲ့ဒါတွေလုပ်ရမယ်နောက်တစ်ခုကကျွန်တော်တို့ဒီပြောင်းလဲမှုကြီးတဲ့မှာဟာလာလွတ်တော်တဲ့သွားပြီးထိုင်နေရတဲ့ပုံစံမျိုးလည်းဖြစ်ချင်းဖြစ်မယ်သို့တော်ညာလည်းပြည်သူရဲ့ဒုက္ခဒုက္ခခက်ခဲတွေကိုပြောနိုင်တဲ့လူတွေပြောရဲဆိုရဲတဲ့လူတွေဒီလူတွေဖြစ်တယ်ပြောလို့ရတဲ့စင်မြင့်ကိုအစိုးရအနေနဲ့ဒီနေရာမှာဖန်တီးထားတယ်အဲ့ဖန်တီးတဲ့နေရာကိုကျွန်တော်တို့ကတက်ပြောရမှာပဲအဲ့တော့တို့အားလုံးလည်းကျွန်တော်တိုက်တွန်းခြင်းတယ်အခုကျွန်တော်တော်တော်များများကို live တွေ့ပါတယ်တွေ့တဲ့ဟာအဓိကကျွန်တော်ရဲ့တိုက်တွန်းချက်ကတော့2015အတွက်ပြင်ကြတော်ဆန်းစုကြည်ဘာလုပ်မလဲဆိုတာကိုစောင့်ကြည့်မနေကြနဲ့ကိုလှုပ်ဆရာရှိတာတွေကိုလှုပ်ကြ2015ရွေးကောက်ပွဲကိုဝင်ဖို့ကျွန်တော်အဲ့လိုတိုက်တွန်းတဲ့ပုံစံမျိုးကျွန်တော် live ဆွေးနွေးနေပါတယ်အဲ့လိုဆွေးနွေးတဲ့အခါမှာအများစုကအဲ့ဒါကိုလက်ခံတယ်တွေးခေါ်ရခင်ဗျားလုံမလားဆိုရင်မလုံဘူးမလုံမဲ့သူကများနေတယ်ဆိုတော့အဲ့ဒါကျွန်တော်အတွက်ကနည်းနည်းစိုးရိမ်စရာဖြစ်တယ်အဲ့လိုလှုပ်ထင်တဲ့လူတွေကပြပရဲပေါ်တွေကကြတော့ပြပမှာနေခဲ့ဘူးလို့ဆိုတော့နည်းနည်းမြင်ထားတဲ့အမြင်တွေရှိတာကိုသူတို့ကကြတော့လှုပ်ထင်တဲ့အနေထားရှိတယ်အဲ့လိုအဲ့ဒီလိုနှစ်ခုဖြစ်တယ်ဒီထဲမှာဖြစ်နေတဲ့အင်အားစုကအများစုပေါ့နော်77မျိုးစက်အများစုထဲမှာရွေးကောက်ပွဲတကယ်ဝင်မဲ့ဆိုတော့အင်အားစုကနည်းတယ
်အဲ့တော့အနေထားက78မျိုးစက်မှာလည်းပြည်တွင်းပြပမှာအမြင်ကွာချက်ပုံစံလို့ပြောနိုင်တ
ယ်ရှိရှိတယ်ဟုတ်တယ်အဲ့ဒါလည်း
အဲ့ဒါဘာကြောင့်လို့ယူဆပါလဲ
ဘာကြောင့်လဲဆိုတော့အဲ့ဒါကလည်းခုနကကိုရတ္တီခဲ့တဲ့အတွေ့အကြုံတွေပေါ့နော်ကိုရတ္တီဖြတ်သန်းလာခဲ့ရတဲ့အတွေ့အကြုံဒီထဲမှာရှိတဲ့ရဲဘော်တွေနဲ့လက်ရှိအခြေအနေကြီးကိုမယုံသေးတာလည်းပါမှာပေါ့လက်ရှိအခြေအနေကြီးထဲမှာအဲလောက်ရတာခက်ခဲမယ်လို့သူတို့မြင်ကောင်းမြင်နိုင်တယ်လေပြပရောက်နေတဲ့ရဲဘော်တွေအနေနဲ့ကကြတော့သူတို့မှာဟိုလေ့လာခဲ့တဲ့ဟာတော့သူတို့ရဲ့အသက်အရွယ်အဲ့တော့ဒီဟာအဲ့ဒီဟာတွေကိုဒီမှာဒီလွတ်တော်ထဲမှာပြန်ပြီးတော့သူတို့ပေးဆက်ခြင်းနဲ့အနေထားဖြစ်နေသူတို
့ပြည်တွင်းမှာရှိနေတဲ့အင်အားစုတွေကရောပြည်ပမယုံကြည်တာဖြစ်နိုင်လားဥပမာဆိုပြည်ပမှာဖြစ်ခဲ့တဲ့အရင်ကိစ္စမျိုးတွေပေါ်မှာမူတည်ပြီးတော့သူတို့မှာကြည့်ရရှိတယ်အဲ့ဒါတွေပေါ်မှာမယုံကြည်
ဒါလည်းဖြစ်နိုင်ပါတယ်ဒါလည်းပါတာပေါ့လေအကုန်လုံးပေါ့အထွေတွေပေါ့ဟိုလောလောဆယ်မှာတော့ဘာမှတပြည်လုံးမှာဖြစ်နေတဲ့ဟာပေါ့အဲ့ဒါတော့တန်တရားဖြစ်မှုပေါ့တယောက်ကိုတယောက်တန်တရားတွေဖြစ်နေရတယ်အဲ့ဒီအနေထားကြီးကိုကျွန်တော်တို့အားလားတစ်ခုတည်းတော့ကျွန်တော်တို့ပေးရမယ်အဲ့ဒီနေသားကိုပြန်ပြီးကြော်လွှားနိုင်အောင်ကျွန်တော်တို့ဂျိုးပန်းနေကြရတာပေါ့နော
်ကိုမိုးသီဆုံးလည်း88မျိုးဆက်ခေါင်းဆောင်တူပါ88မျိုးဆက်ခေါင်းဆောင်တူအနေနဲ့လက်ရှိတွားနေတဲ့88မျိုးဆက်တွေပေါ့မျိုးဆက်တော့88ပွင့်လင်းမှာမဟုတ်ပါဘူးအားလုံးကိုချုပ်ပြီးတော့ပြင်းပြပြပါအဲ့တော့ဒီအင်အားစုကြီးတစ်ခုလုံးရဲ့ net ပတ်သက်လို့ vision ပေါ့အမြင်ဘယ်လိုများရှိလ
ဲသူတို့ကဟိုဒီဘက်မှာကျွန်တော်အနေနဲ့ပထမဆုံးမြင်တာတော့လူမှုရေးပေါ့နော်လူမှုရေးစီးပွားရေးဒီ26ပြီးခဲ့တဲ့5နှစ်လောက်ပေါ့နော်ဒီပြီးခဲ့တဲ့ဆိုဆိုရဖိနှိပ်မှုတွေကြောင့်တော်တော်လေးကိုပြိုကျသွားတယ်ထိခိုက်နေတာပါလေဗျအဲ့ဒါတွေအတွက်ပြန်ပြီးဖွံ့ဖြိုးရေးလုပ်ပေးတဲ့ဒီရှိတဲ့မျိုးဆက်တွေအတွက်ဟိုမှာပညာရေးဘိုင်းနေမှာလူမှုရေးဘိုင်းစီးပွားရေးဘိုင်းအကုန်ပြိုကျသွားတယ်ကျွန်တော်တော်တော်လေးကိုစိတ်မကောင်းဖြစ်တယ်အဲ့ဒီအတွက်ပြည်2015အတွက်အများစုကအဲ့ဒီပြတ်အခြေခံကြောင့်ရွေးကောက်ပွဲကို ready မဖြစ်ဘူးဖြစ်သွားတယ်တို့အဲ့ဒီအခြေအနေကြားတွေကြောင့်ဘာလို့ဆိုတော့အဲ့တော့တို့ကိုပြန်ပြီးတော့ rehabilitation ပေါ့ဗျပြန်ပြီးတော့ဟိုတိဆောက်ပေးဖို့ ਆ ကျွန်တော်တို့88မျိုးဆက်ကျန်တဲ့အင်အားစုတွေ88အဖွဲ့တွေရောအမျိုးသားတိမျိုးဆိုတာတာဝန်ကိုရှိတယ်။ကျွန်တော်အနေနဲ့ကတော့သူတို့ကလက်ရှိနိုင်ငံရေးအင်အားစုတရဖြစ်နေသူတို့ဖန်တီးဖို့လိုတယ်။သို့မဟုတ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်တဲ့ဝင်ဖို့လိုတယ်။ဆိုတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်တဲ့မှာအမတ်တွေဖြစ်နေတော့လည်းကောင်းပါတီဝင်တွေဖြစ်နေတော့ဝင်ထုတ်လည်းရတာပဲလေနိုင်ငံရေးဆက်လုပ်ဖို့ကတော့လိုအပ်နေပြီ
။ဟုတ်ကဲ့ကမ္ဘာ့တည်ဆုံကျေးဇူးအများကြီးတင်ပါတ
ယ်။ကျေးဇူးပါပဲ
88မျိုးဆက်ចောင်းသားរីអនាគតနိုင်ငံရဲ့ចောင်းကိုណាសិង្កេចារបណៅតបទីឆេមកលဲវីវីឋានៈមឧបតានរិនជុងស៊ីសិនទិនសិតတဲ့မြန်မာဒီမိုကရေစီရဲ့ခန္ဓာကိုសោកញោណាសិនနိုင်ပါတယ်